မွန်ကရင်နယ်စပ်တိုက်ပွဲတွေနဲ့ဒေသခံတွေထွက်ပြေးနေရတဲ့သတင်းပေးပို့ချက်ကိုပြောပြပါမယ်တိုက်ပွဲပြင်းထန်နေတဲ့မွန်ပြည်နယ်တောင်ကလေးနဲ့လှကဆိုင်ချေးရွာဘက်မှာနိုဝင်ဘာလ30ရက်နေ့ကဒီနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်ခဲ့ပါတယ်တိုက်ပွဲကြောင့်ချေးရွာ20ထဲမှာကဒေသခံတွေပေးလို့ရတင်းရှောင်နေကြသလိုရွာတွေထဲမှာပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကုသညိုကပြောပြပေးပါမယ်ရှင
်မွန်ပြည်နယ်တောင်ကလေးနဲ့လှကဆိုင်ရွာကြားမှာနိုဝင်ဘာလ30ရက်နေ့မနေ့စောပိုင်းလောက်ကလက်နက်ကြီးပစ်ခတ်တဲ့အချက်30လောက်ကြားပြီးတဲ့နောက်မနေ့7တနင်္ဂနွေလောက်နှစ်ဖက်ဖြစ်ခတ်မှုဖြစ်ပေါ်တာဆိုပြီးတော့စစ်ရှောင်းကူညီပေးနေတဲ့တန်ခါတပါးက view ကိုမိတ်ပါတယ
်ဒါမဟုတ်ပါရဲ့ဒီမဟုတ်ပါရဲ့ကတော့မရှိရတော့ကြတဲ့တော့ဘုံတော့ဘုံ
တော့တောင်ကလေးနဲ့မေတျူလူကြားမှာလက်နက်ကြီးတန်အချက်30လောက်ကြားရပါတယ်7တနင်္ဂနွေ7တနင်္ဂနွေကြားမှာနှစ်ဖက်ဖြစ်ခတ်မှုတွေဖြစ်ကြတယ်မိနီကကလက်နက်ငယ်တန်တွေကြားရတယ်ဒီတိုင်းလည်းနှစ်ဖက်ဖြစ်ခတ်မှုဖြစ်နေရဲ့အခုကြည့်လက်ထက်ကြီးပြစ်တန်ကြားနေရတော့ပဲဖြစ်ခတ်မှုတွေကြောင့်မပြန်ရဲသေးဘူးဆိုပြီးတော့ဘုံဘာသာစကားနဲ့ပြောဆိုတော့တာဖြစ်ပါတယ်လက်ရှိတော့ရွာထဲမှာမျိုးသားတချို့ရွာဆောင်အနေနဲ့ကြံနေခဲ့ပြီးတော့ဖြစ်ခတ်တန်ကြားရင်ရွာဖိုးတော်ကြီးအကြောင်းကိုပြေးရှောင်ရတဲ့အကြောင်းဒေသခံတူကလည်းပြောပါတယ်
ရွာလုံးချူလောက်ပါပဲအဲမှာကြောက်ကြလေးတရမြောက်လောက်အမျိုးဝင်းမီဝက်တွေလောက်ပေါ့ကြံတဲ့သူတွေအဲလိုဝက်တွေစာချွေးဖို့တရမြောက်လောက်အမျိုးပြန်နေကြတယ်ညိုအဲအတန်ကြာပြီးစေဘုံအကြောင်းကိုပြေးသွားကြတယ်
စပီးဒုက္ခတဲ့အများစုကလက်ရှိမြို့တော်မြို့နယ်ဘက်ကဖုန်ကြီးကျောင်းနဲ့ဆွေမျိုးနီးစပ်နေရာတွေမှာခိုလုံနေကြရတာပါဒေသတည်ငြိမ်ပြီးတော့နေရပြန်နိုင်မှုအတွက်ရွာသူရွာသားတွေကမျှော်လင့်နေကြတယ်လို့လည်းပြောပါတယ
်ဒီမြို့တော်မှာလည်းတော့ဆွေမျိုးကျောင်းမှာဆွေလူကအယောက်၄၀လောက်နေပါရှိတယ်ခြားနေတခြားနေရာမှလည်းပါလဲရှိတယ်ပေါ့နော်အခါပေါ့နော်မကြည့်ချင်တာလားလူကြနေအစစအရာကူညီပေးကြပါတယ်ဒီကဘုံကျောင်းမှာဒါမျိုးလည်းအိမ်ပြန်ချင်တယ်အိမ်ပြန်လို့မမရတော့လမ်းနဲ့လည်းပိုက်ထားတယ်လို့မျိုး
ပြည်ကနေနိုဝင်ဘာလ10ရက်နေ့လောက်ကစပြီးတော့မွန်ပြည်နယ်ကြံမြောင်းနဲ့ကင်းပြည်နယ်ကျန်းစစ်ကြီးကိုဆက်ထားတဲ့ချောင်းနှောက်သရာအနီးတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ကင်းမျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့လူဦးတော်လိုင်းရေးပူးပေါင်းတပ်တွေကြားနှစ်ဖက်ပြင်းထန်ခဲ့ပြီးတော့ KNL ပါဝင်တဲ့တပ်ပေါင်းစုတွေဘက်ကရပိုင်းတွင်းမှာပဲချောင်းနှောက်သရာကိုတင်းယူနိုင်ခဲ့တာပါအဲ့နောက်ဒီကနေ့ထိကြူကြားကြူကြားနှစ်ဖက်ပြစ်ခတ်မှုတွေဆက်ဖြစ်နေပြီးတော့မြို့တော်မြို့နယ်ခြေဆိုင်စစ်ကောင်စီစခန်းဘက်ကနေပြီးတော့တိုက်ပွဲဖြစ်နေတဲ့ကြီးရွာတွေဘက်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်တယ်လို့ယောဂန်နီကပြောပါတယ်။တိုက်ပွဲတွေကြောင်းချောင်းနှခွတောင်ကလေးလှကဆိုင်မီယန်ကုန်းမေတီယုကော့ခမာတပ်ပလော့အထီယန်အကလော့မရိကလာဖက်တီကုန်းကနာလူပေါ်လောငယ်ပေါ်လောကြီးပေါ်လောကုန်းကျန်တော်စရတဲ့ကြီးရွာ20ထက်မနည်းတောင်းတဲ့ချီရဲ့ရွာသူရွာသားတွေဥယျာဉ်စွန့်ခွာဘေးလွတ်ကိုတင်းရှောင်နေရပြီးတော့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။အဲ့မှာရှိတဲ့ကျွရတွေကတချို့ကဒီရွာလုံးကျွပြေးရှောင်တာရှိသလိုတချို့ကတော့ရွာထဲမှာကြံနေသူတွေရှိတယ်လို့စစ်ဆောင်ကူညီပေးနေတဲ့တန်ကားတော်ကမိန့်ပါတယ်ရွာထဲမှာကြံနေသူတွေဟာစားနေခါပြတ်လိုက်မဲ့ချင်းနေတဲ့ရင်ဆိုင်နေရပြီးတော့အကူအညီပေးသွားပေးဖို့အခက်အခဲဖြစ်နေတဲ့အကြောင်းတန်ကားတော်ကအခုလိုမိန့်ပါတယ်
ခုရွာရန်ဥပါကိုရောတော့ကလည်းဆက်ဖို့ရောငိုင်းတဲ့ဘလို့ဘာကိုလည်းလို့ပေါ်လုံးဝ
အခက်အခဲကမျိုးစုံပါပဲရွာထဲမှာကြံနေလူတွေကထွက်မရပါဘူးအပြင်ကနေစားနေခါသွားပေးလို့လည်းမရပါဘူးငတ်ပြတ်နေကြတာဘယ်လိုလုပ်ရမှန်းမသိပါဘူးတချို့ကတော့လှေနဲ့ပြေးပြီးတော့ကုန်းကတောင်ကျွာဘက်မှာခလုံနေရတာလူ150 160လောက်ရှိပါတယ်လမ်းတွေလည်းပိတ်ထားပါတယ်ကျွာဘက်မှာကရင်တပ်ပေါင်းစုတွေနေထိုင်လှုပ်ရှားတယ်ပြေးမထွက်ပါဘူးပြီးတော့ဒီဘက်မှာလည်းစစ်ကောင်စီတပ်တွေကပြေးမထွက်ပါဘူးမပြေးဖြတ်ဘူးဆိုတော့ဝင်ထွက်လို့မရတော့စားစရာလည်းမရှိတော့ပါဘူးဆိုပြီးတော့မွန်ဘာသာစကားနဲ့တန်ကားတော်ကမိန့်တာပါတိုက်ပွဲတွေကြားထဲမှာနှစ်ဖက်အဖွဲ့ကဒီတွာလာကြီးလမ်းကြောင်းတွေကိုလည်းပိတ်ပင်ထားပါတယ်တောင်လေးကြီးရွာဘက်မှာစစ်ကောင်စီတပ်တွေထိုင်ချထားသလိုတစ်ဖက်မှာလည်းတော်လိုင်းတပ်ပေါင်းစုတွေဘက်ကလှုပ်ရှားနေကြတယ်လို့သိရပါတယ်။လက်တလို့တောင်လေးဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။အထူးစစ်စီတပ်ဖွဲ့ SUF ကတော့ကြံမျောမြို့နယ်တောင်လေးကြီးရွာရဲစခန်းမှာထိုင်ချထားတဲ့စစ်ကောင်စီတပ်တွေကိုနိုဝင်ဘာလ12ရက်နေ့ကနေပြီးတော့28ရက်နေ့အထိအထူးစစ်စီတပ်ဖွဲ့နဲ့ Federal Wing Drone တပ်ဖွဲ့ကိုပေါင်းပြီးတော့ drone တွေလက်နက်ကြီးတွေနဲ့တိုက်ခိုက်နှံ့ခဲ့ပြီးတော့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်က7ဦးသေဆုံး6ဦးဒဏ်ရာပြင်းထန်ရရှိခဲ့တယ်လို့ Telegram ကနေထုတ်ပြန်ပါတယ်။ VOE ကတော့တိကျအတိမပြုတ်နိုင်သေးပါဘူး။နိုဘလာ29ရက်နေ့ကတော့ချိန်မျိုးမျိုးနဲ့တောင်လေးကျွရမှာရှိတဲ့တောင်လေးရဲစခန်းကနေပြီးတော့ချောင်းနှခွားဘက်ကိုစစ်ကူလာတဲ့စစ်ကြောင်းကို KNL တပ်ဖွဲ့အထူးစစ်စီရေးတပ်ဖွဲ့နဲ့ Federal Wing ပူးပေါင်းဖွဲ့ကဖျက်တောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲ့တက်ခိုက်မှုမှာစစ်ကောင်စီဘက်ကရရှိတူပါဝင်17ဦးသေဆုံးပြီးတော့4ဦးလက်နက်ချတဲ့အကြောင်းနဲ့လက်နက်မျိုးစုံ15လက်သိမ်းဆီးရမိပြီးတော့တော်လိုင်းပူပေါင်းအဖွဲ့ဘက်က2ဦးသေဆုံးခဲ့တဲ့အကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ